ရင်းနှံစည်းတွေတက်သွားခဲ့တာကြောင့်ဒီကနေ့အင်္ဂါနေ့မှာအာရှတိုက်ကအစုရှယ်ယာညွန်ကိန်းတွေကျသွားခဲ့ပါတယ်။အမေရိကန်က Wall Street အစုရှယ်ယာဈေးတွေတစ်နှစ်အတွင်းအနည်းဆုံးကိုထိုးချသွားခဲ့ပြီးတဲ့နောက်မှာအာရှတိုက်ကအစုရှယ်ယာဈေးတွေကျသွားခဲ့တာပါ။အမေရိကန်က S&P အစုရှယ်ယာဈေးတွေ300ခန့်နှုန်းကျသွားခဲ့ပြီးတဲ့နောက်တိုကျို၊စစ်နေ၊ဟောင်ကောင်၊ဆိုးလ်နဲ့ရှန်ဟိုင်းကအစုရှယ်ယာအညွန့်ငိမ့်တွေလည်းဒီကနေ့ကျသွားခဲ့တာပါ။ရုရှားကရေနံစိမ်းတင်သွင်းမှုကိုအမေရိကန်ကပိတ်ပင်တားမြစ်မယ်ဆိုတဲ့သတင်းတွေထွက်လာပြီးတဲ့နောက်တနင်္လာနေ့ကရေနံစိမ်းတစ်ပေပါကိုဒေါ်လာ130ကျော်အထိတက်သွားခဲ့ပါတယ်။တနင်္လာနေ့နောက်ပိုင်းမှာရေနံစိမ်းဈေးတွေအနည်းငယ်တည်ငြိမ်သွားပေမဲ့ဒီကနေ့အနည်းငယ်ပြန်တက်ခဲ့ပါတယ်။ရုရှားကရေနံတင်ပို့မှုတွေကိုအမေရိကန်ကပိတ်ပင်တားမြစ်လိုက်မယ်ဆိုရင်ဒါဟာအမေရိကန်အစိုးရအတွက်ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်မှာပါ။ဒါပေမဲ့ကမ္ဘာရေနံဈေးကွက်ကိုထိခိုက်မှုနဲ့ဓာတ်ဆီဆိုင်တွေမှာစီဈေးတွေတက်မဲ့အရေးကိုအတတ်နိုင်ဆုံးနည်းနိုင်သမျှနည်းအောင်လှုပ်ဆောင်မယ်လို့အမေရိကန်အစိုးရကပြောပါတယ်။ရုရှားနဲ့ယူကရိန်းကြားဖြစ်နေတဲ့လက်ရှိပြည်ပခါကြောင့်ငကိုကလေးကရှားပါနေတဲ့လောင်စာဆီဈေးကွက်ကိုထိခိုက်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ရုရှားဟာကမ္ဘာမှာလောင်စာဆီအများဆုံးထုတ်လုပ်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားကြားဖြစ်နေတဲ့စစ်ပွဲကာလအတန်ကြာနိုင်ပြီးအဲ့ဒီရဲ့အကျိုးဆက်တွေဟာအခုအချိန်မှာအပြည့်အဝတက်ရောက်မှုမရှိသေးဘူးလို့လဲကြွန့်ကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာ